တမန်တော်ပေတရုမှာကြောက်ဆောင်လိုခံခါနဲ့ယုံကြည်ခြင်းတဖြည်းဖြည်းရှိလာပြီးသူဟာအသင်းတော်ရဲ့အမာခံပုဂ္ဂိုလ်တဦးဖြစ်လာတယ်။ယေရှုရွေးချယ်ခဲ့တဲ့တမန်တော်၁၂ယောက်ထဲမှာသူပါဝင်တယ်။ယေရှုကသူ့ကိုကေဖာဒါမှမဟုတ်ကြောက်တုံးလို့အဓိပ္ပာယ်ရှိတဲ့ပေတရုလို့လည်းခေါ်ခဲ့တယ်။သူဟာကြောက်ဆောင်လိုအရေးသေးတွေတင်ပြမယ်ဆိုတာကိုယေရှုကြိုသိခဲ့လို့ပဲ။ယေရှုကပေတရုကိုကောင်းကင်နိုင်ငံရဲ့တော့တွေပေးအပ်ခဲ့တယ်။အဲ့ဒီတော့တွေနဲ့ဂျူးလူမျိုး၊ရှမာရိလူမျိုး၊လူမျိုးခြားတွေကိုဖျားသခင်နိုင်ငံတော်ဝင်နိုင်တဲ့မြွန်လင်းချက်ရရှိအောင်လမ်းဖွင့်ပေးခွင့်ရတယ်။ AD 33ပေတရုတည်ပွဲနေ့မှာပေတရုကတမန်တော်တွေကိုစားပြောရေးဆိုခွင့်ရှိသူအဖြစ်လှုပ်ဆောင်ပြီးယေရှုပေးတဲ့တော့တွေထဲကပထမဆုံးတော့ကိုအသုံးပြုခဲ့တယ်။ပေတရုဟာသူ့နာမည်နဲ့ကျမ်းစာ2ဆောင်ကိုလည်းရေးသားခဲ့တယ်။ဒါပေမဲ့ပေတရုရဲ့အားနည်းချက်တွေကိုလည်းလူတွေမှတ်မိကြတယ်။သူဆက်သစ္စာရှိနိုင်ဖို့စိုးရင်ကြောင်းရွံ့စိတ်အမျိုးမျိုးကိုအနိုင်ယူခဲ့ရတယ်။အရေးချင်းမပြည့်မီမှာကိုစိုးရင်တာတန်တရားစိတ်ဝင်လာပြီးကြောင်းရွံ့တာလူကိုကြောင်းရွံ့တာတို့ဖြစ်တယ်။အခုနားဆင်ရမယ့်အတန်ဇက်လမ်းမှာပေတရုကြောင်းရွံ့ခဲ့တဲ့အခြေအနေ၃ခုကိုသုံးသပ်ကြမယ်။ပြီးနောက်ကြောင်းရွံ့မှုကိုပေတရုအနိုင်ယူခဲ့ပုံကနေကျွန်တော်တို့ဘာသင်ယူနိုင်တယ်လဲဆိုတာကိုဆွေးနွေးကြပါမယ်။ဒီကျမ်းစာဇာတ်လမ်းကနေတမန်တော်ပေတရုရဲ့ဘဝအဖြစ်အပျက်တွေကိုအဓိကဖော်ပြပါမယ်။အပိုင်းတစ်ပိုင်းစီကိုနားဆင်ရင်အောက်ပါမေးခွန်း၄ခုကိုဘယ်လိုဖြေဆိုသွားမလဲဆိုတာစဉ်းစားပါ။ပထမဘယ်စိန်ခေါ်ချက်တွေပေတရုရင်ဆိုင်ခဲ့ရသလဲဒုတိယအဲ့ဒီစိန်ခေါ်ချက်တွေကိုအောင်မြင်ကျော်လွှားနိုင်ဖို့ပေတရုကိုယေရှုဘယ်လိုကူညီပေးခဲ့သလဲတတိယကျွန်တော်တို့လည်းပေတရုလိုဘယ်တူညီတဲ့စိန်ခေါ်ချက်တွေရင်ဆိုင်ရနိုင်သလဲစတုထကျွန်တော်တို့ဆက်သစ္စာရှိပြီးကြောင်းရွံ့မှုကိုအနိုင်ယူနိုင်ဖို့ယေဟောဝါနဲ့ယေရှုဘလို့ကူညီပေးတယ်လေ။ဂျေစုပြုပြီးလုကာ5 1ကနေ17ဖတ်တာကိုဂယုတစိုက်နားထောင်ပါ။နားထောင်နေရင်ကိုဟာဂင်နေသရက်အိုင်ဖြစ်တဲ့ဂါလိလဲပင်လယ်ကမ်းစပ်မှာရပ်နေတယ်။အဲ့ဒီနောက်ယေရှုနဲ့အတူငါးဖန်တစ်သားလီပေါ်တက်သွားတယ်လို့မြင်အောင်ကြည့်ပါ။ကမ်းစပ်မှာရှိတဲ့လူအုပ်ကိုယေရှုဟောပြောနေတဲ့အခါလေနေရံကိုညင်ညင်တတပုတ်ခတ်လာတဲ့လှိုင်းတွေရဲ့အတန်ကိုကြားရောင်ပါကိုလက်ထဲကငါးဖမ်းပိုက်ကိုရေထဲချလိုက်တယ်အဲ့ဒီနောက်တပြက်ပြက်လူးနေတဲ့ငါးတွေအပြည့်ရှိနေတဲ့ပိုက်ကိုမနိုင်မနှင်းဆွဲတင်နေတယ်လို့မြင်ရောင်ပါလုကာအခန်းကြီး5ကယေရှုအနာကိုလူအုပ်စုပြုံတိုးဝေလာတာနဲ့အစပြုထားတယ်အခုသစ္စာရှိပါကြောက်စိတ်ကိုအနိုင်ယူပါဆိုတဲ့အတန်ဇက်လန်းကိုနားထောင်ရင်ပေတရုတွေ့ကြုံရတာတွေကိုပြန်လည်ခံစားကြည့်ကြရအောင
်တချိန်တွင်ဂင်နေသရက်အိုင်နာ၌ရက်လျက်နေသောကိုရော့အနီးသို့လူအုပ်သည်တိုးကျိတ်လာ၍ဘုရားသခင်တရားစကားတော်ကိုနားထောင်ကြစဉ်ကမ်းနားမှစိုက်ထားသောလှေနှစ်စင်းကိုမြင်တော်မူ၏တံငါသေးတို့မှမူဒီပေါ်မှဆင်း၍ပိုက်ကူများကိုစေးကြောနေကြ၏ထိုလှေများအနက်ရှီမုန်၏လှေဘောသို့တက်ပြီးလျှင်လှေကိုကမ်းမှအနှဲငယ်ဖွာစီတော်မူ၏ထို့နောက်လှေပေါ်မှထိုင်လျက်လူအုပ်ကိုတွန်တင်တော်မူ၏ဟောပြောတွန်တင်ပြီးသော
ရင်နဲ့တဲ့ဘက်ကိုရွှေ့လိုက်ဦးငါးဖမ်းမှုပိုက်ကူကိုချလိုက်ပ
ါဟုတ်ရှီမုန်အားမိတ်တော်မူ၏ရှီမုန်ကလည်
းဆရာကျွန်တော်တို့တညာလုံးစူးစမ်းပြီးပြီတကောင်မှမရဘူးဒါပေမဲ့ဆရာပြောတဲ့အတိုင်းပိုက်ကွန်တွေကိုချလိုက်ပါမယ
်ဟုတ်လျှောက်လေထို့သောချတော့အခါအလွန်များသောငါးတို့ကိုဖမ်းမိသဖြင့်ပိုက်ကွန်များစုတ်ပြတ်စားရှိအခြားသောလှေပေါ်မှလုပ်ဖို့ဆောင်ပေးတို့လာ၍ကူညီပေးရန်အချက်ပြပြီးခေါ်သဖြင့်တို့သည်လာ၍လေနှစ်စင်းစလုံးလစ်လူမတက်ငါအပြည့်ရကြသည်သူအချင်းရောက်ကိုမြင်နေရှီမုန်ပေတရုသည်ယေရှု၏ရှေ့တော်တွင်ပြတ်ဝတ်လျက
်"သခင်ကျွန်တော်ကအပြစ်များတဲ့သူပါ ကျွန်တော်စီကနေထွက်သွားပေးပ
ါဟုတ်ရှောက်လီဖမ်းမိသောငါးများကြောင့်ရှီမုံနှင့်သူဤလှုပ်ဖော်ဆောင်ဖက်အပေါင်းတို့သည်အလွန်အံ့ဩမိန်မောကြ၏ရှီမုံနှင့်သူဤလှုပ်ဖော်ဆောင်ဖက်များဖြစ်သောဇေဗေဒဲ၏သားယာကုပ်နှင့်ယောဟန်တို့လည်းအံ့ဩမိန်မောကြ၏သို့သောယေရှုက
မကြောက်နဲ့ခမည်းတော်အခုချိန်ကစပြီလူတွေကိုဖမ်းရလိမ့်မယ
်ဟုတ်ရှီမုံအားမိတ်တုံ၏ထို့ကြောင့်တို့သူတို့သည်ကမ်းနားတွင်လှေများကိုစိုက်ပြီးလေရှီသည်မြောက်ကိုဆွံ့၍နောက်တော်သို့လိုက်ကြ၏
အစပိုင်းမှာမေးထားတဲ့မေးခွန်း၄ခုကိုဘယ်လိုဖြေမလဲပထမမေးခွန်းကဘယ်စင်ခေါ်ချက်ကိုပေတရုရင်ဆိုင်ခဲ့ရသလဲယေရှုအံ့ဖွယ်အမှုတွေလုပ်တာကိုပေတရုတွေ့တဲ့အခါတိမ်ငယ်လာပြီးသူ့ရဲ့အပြစ်တွေအားနည်းချက်တွေကိုစဉ်းစားမိတယ်သူကိုယ်သူယေရှုရဲ့တပည့်မဖြစ်ထိုက်ဘူးလို့ခံစားနေရတယ်ဒါနဲ့ယေရှုကိုသူ့စီကနေထွက်သွားဖို့တောင်းပန်ခဲ့တယ်ဒုတိယမေးခွန်းကအဲ့ဒီစိန်ခေါ်ချက်ကိုအောင်မြင်ကျော်လွှားနိုင်ဖို့ပေတရုကိုယေရှုဘလို့ကူညီပေးခဲ့တယ်လဲယေရှုဟာပေတရုစီကနေထွက်မသွားဘူးပေတရုကိုအပြစ်တင်မဲ့အစားစိတ်ချဖို့အားပေးပြီးလူကိုဖမ်းနဲ့တာဝန်ရထိုက်ကြောင်းသိမြင်စေခဲ့တယ်သူကိုလှုပ်ဖို့ဆောင်ဘက်အဖြစ်ယေရှုလက်ခံခဲ့တယ်ကျွန်တော်တို့လည်းဘယ်တူညီတဲ့စိန်ခေါ်ချက်တွေရင်ဆိုင်ရနိုင်တယ်လဲအဲ့ဒါကတတိယမေးခွန်းပါ။ဘုရားသခင်မြစ်တာကိုကျွန်တော်တို့မခံစားထိုက်ဘူးလို့စာတန်အယုံသွင်းဖို့ကြိုးစားနေတာ။ကိုဖျားနာတဲ့အခါ၊ကြားမာရေးမကောင်းလို့အားနေတဲ့အခါ၊အသက်အရွယ်ကြီးရင်လာတဲ့အခါ၊ဒါမှမဟုတ်ကိုယ့်အမားတွေကြောင့်စိတ်ဓာတ်ကျနေတဲ့အခါအဲ့ဒီလိုခံစားရအောင်စာတန်လှုပ်တတ်တယ်။အထူးသဖြင့်ကိုယ့်ရဲ့မစုံလင်မှုနဲ့အားနေချက်တွေကိုသိမြင်လာတဲ့အခါကိုယ့်စိတ်နှလုံးကကိုယ့်ကိုယ်ကိုအပြစ်တင်မိနိုင်တယ်။ကိုဘွားနောက်ခံကြောက်ကိုဘာပဲလှုပ်လှုပ်ယေဟောဝါနဲ့ယေရှုလက်ခံနိုင်မှာမဟုတ်ဘူးဆိုတော့အပြည့်သဘောထားတွေဝင်လာနိုင်တယ်ကျွန်တော်တို့ဆက်သစ္စာရှိပြီးကြောင်းရုံမှုကိုအနိုင်ယူနိုင်ဖို့ယေဟောဝါနဲ့ယေရှုဘလို့ကူညီပေးသလဲအဲ့ဒါကစဒုထမေးခွန်းပါယေဟောဝါဟာကျွန်တော်တို့ရဲ့အမှားတွေကိုကျော်လွန်ပြီးအလားအလာကောင်းကိုအာရုံစိုက်တယ်ကိုယ့်ရဲ့စိတ်ရင်းနဲ့ရည်ရွယ်ချက်တွေကိုလည်းသိမြင်တယ်ကျွန်တော်တို့စီကနေအဆမတန်မမျှော်လင့်ဘူးယေရှုကလည်းယေဟောဝါကျွန်တော်တို့ကိုချစ်မြတ်နိုးကြောင်းနှစ်သက်ကြောင်းစိတ်ချစေတယ်အပြစ်ရှိသူတွေကိုကယ်တင်ဖို့ဒီလောကကိုခရစ်တော်ယေရှုဆင်းလာတဲ့ဆိုတာကိုသတိရတာဘုရားသခင်မေတ္တာနဲ့နှစ်သက်လက်ခံမှုကိုစဉ်းစားဆင်ခြင်တာကကျွန်တော်တို့ကိုပျော်ရွှင်မှုနဲ့ကျေနပ်နှစ်သိမ့်မှုခံစားရစေတယ်ယေဟောဝါကအမှုဆောင်လုပ်ငန်းမှာကျွန်တော်တို့ကိုအရေးချင်းပြည့်မိစေတယ်။ယေရှုကပေတရုကိုလူဖမ်းတဲ့တံငါဖြစ်ဖို့တာဝန်ပေးခဲ့တယ်လို့ပဲကျွန်တော်တို့ကိုလည်းတာဝန်ပေးထားတယ်။အခုနောက်ပိုင်းအဖြစ်ပြက်ကိုတင်ဆက်ထားတဲ့မဿဲ14 23ကနေ34ကိုနားထောင်ကြားရအောင်။နားထောင်နေရင်လိုင်းလေထန်တဲ့ရေပြင်မှာရိမ်ထိုးနေတဲ့ငါးဖမ်းလေပေါ်ကပေတရုရဲ့နေရာမှာဝင်ခံစားကြည့်ပါ။ယေရှုရေပေါ်လမ်းလျှောက်နေတာကိုအမောင်ထုထဲကနေထိုးဖောက်မြင်ကြည့်ပါ။ပေတရုကသူ့ကိုလည်းရေပေါ်မှာလမ်းလျှောက်နိုင်အောင်လှုပ်ပေးဖို့ပြောတဲ့အချိန်မှာယုံကြည်စိတ်ချမှုနဲ့စိတ်လှုပ်ရှားမှုပါတဲ့သူ့ရဲ့အတန်ကိုကြားရောင်ပါ။ပြီးတော့ရေထဲနှစ်ခါနီးဖြစ်သွားလို့အလန့်တကြားအော်ဟစ်အကူအညီတောင်းတာကိုလည်းကြားရောင်ပါ။
လူအုပ်ကိုလွှတ်လိုက်ပြီးနောက်ဆုတောင်းရန်တောင်ပေါ်သို့တကိုယ်တည်းတက်ကြွတော်မူ။ညနေလာတော့လဲတကိုယ်တည်းရှိနေတော်မူ။ထိုအချိန်တွင်လေသည်ကမ်းနှင့်အတော်အလှန်ဝေးသောနေရာသို့ရောက်နေပြီ။လေဆိုင်၍လှိုင်းပုတ်ခြင်းကြောင့်သူတို့ပင်ပန်းခက်ခဲနေကြ၏။မိုးတောင်းရန်အချိန်ခန့်တွင်ကိုရော်သည်အိုင်ပေါ်လမ်းလျှောက်၍သူတို့ထံကိုရော်ကြွလာသည်အိမ်ပေါ်တွင်လမ်းလျှောက်၍ကြွာလာတော်မူသည်ဟုမြင်ကြတော့တပည့်တော်တို့သည
်ဟာတစေတစေချိပါဦ
းဟုဆိုလျက်ကြောက်လန့်သဖြင့်အော်ဟစ်ကြဟာ
တစေတစေ
ယေရှုသည်ချက်ချင်းနှုတ်ဆက်၍
အာယူကြပါကြောက်ပါဗျကြောက်ကြနဲ့
ဟု မိတော်မူပေတူက
တခင်တကယ်ပဲကိုရောဖြစ်တယ်ဆိုရင်ကျွန်တော်ရေပေါ်မှာလမ်းလျှောက်ပြီးကိုရောစီလာဖို့အမိန့်ပေးပ
ါဟုတ်ဆို၏ကိုရောက
လာခဲ့ပ
ါဟုတ်မိတော်မူသဖြင့်ပေတူသည်ရေပေါ်ကစီးနေတယ်ယေရှုထံသို့ရေပေါ်မှာလျှောက်သွား၏တို့တော့လေပြင်းမုန်တိုင်းတိုက်ပြီးကိုမြင်နေကြောက်၍မိမြုပ်စပြုတဲ့ဖြစ
်တကယ်ကေဟော
ဟုတ်ကြော်လေယေရှုသည်လက်တော်ကိုချက်ချင်းဆန့်၍ကင်တော်မူတဲ့
ယုံကြည်ခြင်းအားနည်းတဲ့သူဘာကြောင့်ယုံမားတန်များစိတ်ဝင်လာလဲ
ဟုတ်မိတော်မူ၏လေပေါ်တို့သူတို့ရောက်ကြတော့မုန်တိုင်းငြိမ်လေလေ၌ရှိသောသူတို့သည်ဦးညွေ
ကိုရောဘုရားကြီးရဲ့သားတော်မှန်ပါပဲ
ဟုတ်လျှောက်ကြ၏ထို့နောက်ကမ်းတစ်ဖက်သို့ကူး၍ဂင်းနေတရက်နယ်သို့ရောက်ကြ၏
အခုလေးတင်နားရှင်ခဲ့ရာကနေအစောပိုင်းကမေးခဲ့တဲ့မေးခွန်းလေးခုရဲ့အဖြေကိုသုံးသပ်ကြရအောင်ပေတရုဘာစင်ကိုချက်ရင်ဆိုင်ရပြန်တယ်လေပေတရုဟာရေပေါ်မှာတကယ်လမ်းလျှောက်ခဲ့တယ်။ဒါပေမဲ့ယေရှုစီကနေအာယုံလွဲသွားခဲ့တယ်။သူ့ရဲ့ကြောက်စိတ်ကြောင့်တန်တရားစိတ်ဝင်လာတဲ့နောက်ပိုင်းသူ့ရဲ့ရဲစွမ်းတတ္တိနဲ့ယုံကြည်စိတ်ချမှုအားနည်းသွားတယ်။အဲ့ဒီစိန်ခေါ်ချက်ကိုအောင်မြင်ကျော်လွှားဖို့ပေတရုကိုယေရှုဘလို့ကူညီပေးခဲ့တယ်လဲ။ယေရှုဟာပေတရုကိုဒေါသထွက်ပြီးသူ့ကိုအတုံးမကျသူမျောလင်းချက်မရှိတော့သူလို့မပြောခဲ့ဘူး။ယေရှုကကျင်နာစွာနဲ့ပေတရုမှာယုံကြည်ခြင်းပိုလိုအပ်နေသေးမှသိမြင်အောင်ကူညီပေးခဲ့တယ်။ကျွန်တော်တို့လည်းဘလို့စိန်ခေါ်ချက်တွေရင်ဆိုင်နိုင်ကြသလဲ။ကိုကိုကိုမထိန်ချုပ်နိုင်တာကြောင့်ဖြစ်စေ။လောကအတွေးအခေါ်အယူဖောက်ပြန်သူတွေရဲ့တွန်တင်ချက်တွေကြောင့်ဖြစ်စေ။တန်တရားစိတ်တွေဝင်လာနိုင်တယ်။ကျွန်တော်တို့ဆက်သစ္စာရှိပြီးကြောက်ရွံ့မှုနဲ့တန်တရားစိတ်ကိုအနိုင်ယူဖို့ယေဟောဝါနဲ့ယေရှုစီကဘလို့အကူအညီရတယ်လဲပထမခြေလှမ်းကတော့ယုံကြည်ခြင်းတိုးများလာဖို့ယေဟောဝါစီထက်တန်စွာဆုတောင်းဖို့လိုတယ်အဲ့ဒီအပြင်အသင်းတော်အကြီးအကဲတွေစီကအကူအညီတောင်းသင့်တယ်ယေဟောဝါတမန်ကျမ်းစာယေရှုနဲ့ယေရှုရဲ့ပုံသက်တွေကိုကျွန်တော်တို့အဓိကအာရုံစက်ရမှာဖြစ်တယ်ကိုယ်ပြဿနာတွေနဲ့ပဲလုံးပန်းမနေရဘူးပေတရုဟာယေရှုကိုအာရုံမစိုက်ပဲမုန်တိုင်းကိုအာရုံစိုက်မိတဲ့အခါကြောက်စိတ်ဝင်လာခဲ့တယ်ကျွန်တော်တို့လည်းအဲ့ဒီလိုဖြစ်သွားနိုင်တယ်ကျွန်တော်တို့ကိုအထိတ်တလန့်ဖြစ်စေတဲ့အန္တရာယ်တွေအကြောင်းစဉ်းစားလေကြောက်စိတ်ပိုများလာလေပဲဒါကြောင့်ဖြည့်ရှင်းနည်းတွေအကြောင်းကျွန်တော်တို့ကိုမျှော်လင့်ချက်နဲ့ခွန်အားပေးတဲ့ရင်းမြစ်အကြောင်းစဉ်းစားပါအခုကျမ်းစာဇာလံရဲ့နောက်ဆုံးအပိုင်းမဿဲ26 31ကနေ85ဖတ်တာကိုနားဆင်ကြရအောင်နားထောင်နေရင်အံ့ဖွယ်မှုတွေပြုလုပ်နိုင်တဲ့သူကယ်တင်ရှင်ကိုဘာသာရေးခေါင်းဆောင်တွေကဖန်ဆီးသွားတာကိုကြည့်နေရတဲ့ပေတရုရဲ့နေရာမှာဝန်ခံစားကြည့်ပါယေရှုအပေါ်ဘတော်မှတစ္ဆာမဖောက်ဘူးလို့ယုံကြည်စိတ်ချမှုအပြည့်နဲ့ပေတရုကြွားဝါပြောဆိုပြီးတိတ်မကြခင်မှာပဲယေရှုကိုမသိဘူးလို့ညင်းဆိုတာတွေကိုကြားရောင်ပါအဲ့ဒီနောက်ကြက်သွန်တန်ကြားရပြီးခရစ်တော်ကိုတစ္ဆာဖောက်ခဲ့မိလို့ပေတရုရဲ့ယူကျုံမရငိုကြွေးတံကိုကြားရောင်ပါ
ထိုအခါယေရှုသည်သူတို့ကို
ဒီညမှာခင်ဗျားတို့အားလုံးကျုပ်ကိုစွန့်ကြလိမ့်မယ်။ဘာကြောင့်လဲဆိုတော့ငါသည်တိုးထင်းကိုရိုက်တတ်မည်ဖြစ်၍တိုးတို့သည်ကွဲလင်းကြလိမ့်မည်လို့ကျမ်းစာမှာရေးထားလို့ပဲ။ဒါပေမဲ့ကျုပ်ထမြောက်ပြီးနောက်မှာဂါလိလဲနယ်ကိုခင်ဗျားတို့ထက်အရင်သွားနှင့်မယ်
။ဟုတ်မိတော်မူ၏။တို့ရရင်ပေတရုက
တခြားသူတွေကိုတော့စွန့်ညင်စွန့်မယ်။ဒါပေမဲ့ကျွန်တော်ကတော့လုံးဝမစွန့်ဘူး
။ဟုတ်ပြန်လျှောက်လိ။ယေရှုက
အမှန်တိုင်းပြောမယ်။ဒီနေ့ညကြက်မတွင်ခင်မှာခမားကျုပ်ကို၃ချိန်တိတိညင်းပယ်လိမ့်မယ
်ဟုတ်ပြန်၍မိတော်မူ၏ပေတရုက
ကိုရောနဲ့အတူသင်ရမယ်ဆိုရင်တော့ကိုရောကိုကျွန်တော်လုံးဝညင်းပယ်မှာမဟုတ်ဘူး
ဟုတ်လျှောက်ပြန်တော့ တပည့်တော်အပေါင်းတို့သည်လည်းထိုနည်းတူရှောက်ဆိုကြ၏
ကိုရိုနေတူတေးရမယ်ဆိုရင်လောကကြီးပဲကျွန်တော်လောကကြီးပဲမှမဟုတ်ဘူ
းထိုအခါယေရှုသည်သူတို့နှင့်အတူဂသရှင်မဟုခေါ်သောအရပ်သို့ရောက်တော
်ဒီနေရာမှာထိုင်နေကြကျုပ်ဟိုနားသွားပြီးဆုတောင်းလိုက်အောင်မယ
်ဟုတ်တပည့်တော်တို့ဟာမိတ်တော်မူ၍ပေတရုနှင့်ဇေဗေဒဲ၏သားနှစ်ယောက်တို့ကိုခေါ်သွား၏ထိုအချိန်မှစ၍ကိုရောသည်အလွန်ပူပင်တော့ကရောက်တော်မူ၏ထိုအခါကိုရောက
ကျောက်တင်လောက်အောင်ပူပင်တော့ကရောက်နေတယ်ဒီနေရာမှာနေပြီးကျောက်နဲ့တူစောင့်နေကြပ
ါဟုမိတ်တော်မူပြီးလင်ရှေ့သို့အနေငယ်ကြွသွား၍ပြတ်ဝတ်လျက
်ကျွန်တော်ရဲ့ဖာဖြစ်နိုင်မယ်ဆိုရင်ဒီခွက်ကိုကျွန်တော်စီကနေလွန်သွားစီတော်မူပါဒါပေမဲ့ကျွန်တော်လူတိုင်းမဖြစ်ပါစေနဲ့ကိုရောအလိုရှိတဲ့အတိုင်းသာဖြစ်ပါစေ
ဟုတ်ဆူတောင်းတော်မူ၏ကိုရောဒီတပည့်တော်တို့ရှိရာသို့ပြန်လာ၍အဲ့နေကြသည်ကိုတွေ့လျင်ပီတီယူအား
ခမ ्या တို့ကတနာရီလောက်တောင်ကျုံနဲ့အတူစောင့်ပြီးမနေနိုင်ကြဘူးလားသွေးဆောင်ခြင်းမခံရဘို့စောင့်နေပြီးမပြတ်ဆူတောင်းနေကြပါစိတ်ဆန္ဒရှိပေမဲ့ခန္ဓာကိုယ်ကအားနေတယ
်ဟုတ်မိတ်တော်မူ၏ဒုတိယအကြိမ်သွား၍
ကျွန်တော်ရဲ့အဖဒီခွက်ကိုကျွန်တော်မတော့ဘဲလွန်မသွားနိုင်ဘူးဆိုရင်ကိုရောအလိုရှိတဲ့အတိုင်းဖြစ်စီတော်မူပ
ါဟုတ်ဆုတောင်းပြန်၏တဖန်ပြန်လာရင်သူတို့သည်မျက်စိလေးလံ၍အိတ်နေကြသည်ကိုတွေ့တော်မူ၏ထို့ကြောင့်သူတို့ကိုထားခဲ့ပြီးနှင့်တဖန်သွား၍ရှင်နီးတူတတ္တိယအကျိန်ဆုတောင်းပြန်၏ထို့နောက်တပည့်တော်တို့ထံပြန်လာ၍
ဒီလိုအချိန်မျိုးမှာတော့အိပ်ပြီးနားနေနိုင်ကြသလားလူသားကိုအပြစ်သားတွေလက်ထဲအံ့နိုင်မဲ့အချိန်နီးပြီထားကြသွားကြစို့ကျုပ်ကိုအံ့နိုင်တဲ့သူရောက်လာတော့မယ
်ဟုတ်မိတ်တော်မူ၏ထို့သောမိတ်တော်မူစဉ်ပင်၁၂ပါးအဝင်ဖြစ်သောယူဒသည်ရောက်လာ၍သူနှင့်အတူယေပရောဟိတ်ကြီးများနှင့်လူကြီးများဆင်လွတ်လိုက်သောလူအုပ်ကြီးသည်လည်းဒါများဒုတ်များကိုကင်လက်လိုက်လာကြ၏ကိုရောကိုအနှံသောသူက
ငါနဲနဲ့သူကယေရှုပဲသူ့ကိုဖမ်းက
ြဟုအချက်ပေးထား၏သူသည်ရောက်သည်နှင့်ယေရှုထံတန်းသွား
၍ရဗီမင်္ဂလာရှိပါစေ
ဟုဆိုလျက်နန်းလေ၏ယေရှုကလည
်းအဆွေဘာအတွက်လာတာလဲ
ဟုမေးတော်မူ၏ထိုအခါသူတို့သည်ရှေ့သို့တိုးလာပြီးလေယေရှုကိုဖမ်းဆီးချုပ်နှံကြ၏ယေရှုနှင့်ပါလာသောသူတို့သည်လက်ကိုဆန့်၍ဓားကိုဆွဲထုတ်ပြီးလေယေဘရဟိမင်းကျုံကိုခုတ်လိုက်ရလေရွက်ပြတ်လေထိုအခါယေရှုက
ဓားကိုသူ့နေရာမှာပြန်ထားပါဓားကိုကင်တဲ့သူတိုင်းဟာဓားနဲ့ဆုံးသွားလိမ့်မယ်အခုချက်ချင်းကောင်းကင်ဓမ္မ12တမကဆေးလွတ်ပေးဖို့ကျုပ်ခမဲတော်စီမတောင်းနိုင်ဘူးလို့ထင်နေသလားအဲ့ဒီလိုသာလုပ်မယ်ဆိုရင်အခုတိုင်ဖြစ်ပြရမယ်ဆိုတဲ့ကြမ်းချက်ဒီဘယ်လိုလုပ်ပြီးပြေဆုံးတော့မှာ
ဟုတ်မိတ်တော်မူ၏ထို့အချိန်နိုင်ဤတွင်ယေရှုကလူအုပ်အား
ဓမြကိုဖမ်းသလိုမျိုးကျုပ်ကိုဖမ်းဖို့ဓာနဲ့တုပ်တွေကင်ပြီးလာကြသလားကျုပ်ဘိမှန်တော်မှာနေတိုင်းထိုင်ပြီးသွန်သင်ပေးနေတဲ့အချိန်တုန်းကတော့မဖမ်းကြဘူးဒါပေမဲ့ဒီဖြစ်ပြတွေအားလုံးဟာပေါ်ဘက်ကြမ်းတွေပြေဆုံးမဲ့အကြောင်းတွေပဲ
ဟုတ်မိတ်တော်မူ၏သူကတပည့်တော်အပေါင်းတို့သည်ကိုရောကိုစွန့်၍ပြေးကြ၏ယေရှုကိုဖမ်းဆီးသူတို့သည်ကိုရောအားယေဘရဟိမင်းကယာဖထံသို့ခေါ်ဆောင်သွားကြ၏ထိုတွင်ကျမ်းတပ်များနှင့်လူကြီးများသည်စုဝေးနေကြ၏ပေတရုသည်ကိုရောနောက်ခတ်လှမ်းလမ်းမှနေ၍ယေဘရဟိမင်းအိမ်ခြံဝင်းအထိလိုက်လာ၏ထို့နောက်ခြံဝင်းထဲသို့ဝင်ပြီးလျှင်ထိုမှုမြည်စုအဆုံးသတ်မည်ကိုသိမြင်ရန်အိမ်စီတို့နှင့်အတူထိုင်နေ၏ထိုအခါယေဘရဟိဂျီရိုနှင့်ဂျူးတရားယုံချုပ်ဖွဲ့ဝင်အပေါင်းတို့သည်ယေရှုကိုတိုက်ရန်မူတာတက်တည်ကိုရှာကြ။မာယွန်သောတက်တည်အများရှိတော်လဲခိုင်လုံသောတက်တည်များကြ။ထို့နောက်လူနှစ်ယောက်သည်လာ၍
ဒီလူကဖျားသခင်ရဲ့ဗိမ္မာန်တော်ကိုဖြိုဖျက်ပြီ
းသုံးရက်ထဲနဲ့ငါပြန်ဆောက်နိုင်တယ်လို့ပြောတယ
်။ဟူ၍ထွက်ဆိုကြ၏။ထို့ခါယေဘရဟိမင်းသည်ထ၍
ခမည်းမအပြည့်မရှိဘူးလားသူတို့ရဲ့တက်တဲ့ထွက်ဆိုချက်ကိုခင်ဗျားဘယ်လိုပြောမလဲ
ဟုတ်မေးတော်လဲ ယေရှုသည်စိတ်စိတ်နေတော်မူ၏ယေပရောဟိတ်မင်းကလည
်းခမည်းဟာဘုရားသခင်ရဲ့သားတော်ခရစ်တော်ဟုတ်တယ်မဟုတ်ဘူးဆိုတာကိုအသက်ရှင်တဲ့ဘုရားသခင်ကိုတိုင်တယ်ပြီးချိန်ဆိုပ
ါဟုဆိုလေ၏ယေရှုက
ခမည်းပြောတာမှန်တယ်အဲ့ဒီထက်မကပြောရမယ်ဆိုရင်လူသားဟာတကိုးကြီးရဲ့အရှင်ရဲ့လက်ရဘက်မှာထိုင်ပြီးမိုးတိမ်ကိုစီးပြီးကြွလာတာကိုခမည်းတော်မြင်ရကြလိမ့်မယ
်။ဟုတ်မိတော်မူ။ထိုခါယေဘရဟိမင်းသည်မိမိအဝတ်များကိုဆွဲဆုပ်လျက
်ဒီလူဖျားကိုစော်ကားတာပဲ။နောက်ထပ်ဘာတက်တယ်လို့သေးလို့လဲ။ဘုရားသခင်ကိုစော်ကားတဲ့ဇကားတွေကိုခမည်းတော်အခုကြားရပြီမဟုတ်လား။ဘယ်လိုလုပ်ရင်ကောင်းမယ်လို့ထင်လဲ
။ဟုတ်မိမြန်းလေထိုသူတို့ကဟုတ်ပြန်၍ဆိုကြ၏။ထိုအခါမျက်နာတော်ကိုတတွင်းနှင့်ထွေးကြ၏ကိုတော်ကိုလက်သီးနှင့်ထိုးကြ၏အခြားသူတို့ကလည်းပါတော်ကိုရိုက
်၍ဟေးခရစ်တော်ငင်းကိုပြူရိုက်တယ်ဆိုတာ
ပရောဖက်ပြူပြီးဟောပါအောင
်ဟုဆိုကြ၏ပေတုသည်ခြံဝင်းအတွင်းထိုင်နေစဉ်တွင်အစေခံမလေးတဦးသည်သူရှိရာသို့လာ၍
ရှင်လဲဂါလိလဲပြည်သားယေရှုနှင့်တဖွဲ့တယ်ပဲ
ဟုဆို၏သို့သောလူအလုံးရှိတွင်ပေတုက
ခင်ဗျဘာလာပြောနေရလဲကျုံမသိဘူ
းဟုငင်းဆိုလေ၏ချောင်းဝင်းတကားသို့သွားသောအခါအခြားအစီကံမလေးတူသည်သူ့ကိုမြင်လင်ထိုအရ၌ရှိသောသူတို့အား
ဒီလူကနာဇရက်မြို့သားယေရှုနှင့်ပေါင်းတဲ့သူပဲ
ဟုဆိုသောပေတုကအ
ဲ့လိုကျုံမသိဘူ
းဟုချိန်ဆ၍ငြင်းပြန်၏ခဏအကြာတွင်ထိုအရ၌ရပ်နေကြသူတို့သည်လာ၍ပေတုအား
တေးကြပါတယ
်တေးချပါတယ်ချ
ောင်းဝင်းသူတို့အဖွဲ့ရတ
ယ်အများရဲ့လေတာကို
တောင်းကြည့်တာနဲ့ကြည့်တာနဲ့သိတယ
်ဟုဆိုကြသည်ပေတုကအ
ဲ့ဒီလိုကျုံမသိဘူး
အခိုင်အမာကြိမ်ဆိုလေထိုကနာချင်းတွင်ကြက်တွန်လေထိုအခ
ါဒီနေ့ညကြက်မတွန်ခင်မှာခမားချုပ်ကို3ချိန်တိတိညင်းပယ်လေ
ဟူသောယေရှုမိတော်မူသောစကားကိုပေတုသတိရသဖြင့်အပြင်သို့ထွက်၍ခြုံပွဲချငိုကြွေးလေ
တကယ်အားရှိစရာမှတ်တမ်းပါပဲဒီကနေ့ဘာသင်ယူနိုင်တယ်လဲအစပိုင်းကမေးခဲ့တဲ့မေးခွန်း၄ခုရဲ့အဖြေကိုပြန်သုံးသပ်ကြရအောင်ဒီမှာပေတုဘယ်စင်ကိုချက်နဲ့ကြုံတွေ့ခဲ့ရတယ်လဲလူကိုကြောက်တဲ့စိတ်ကပေတုကိုလွှမ်းမိုးခဲ့တယ်မဟုတ်လားပေတုဟာတခြားတမန်တော်တွေလိုပဲယေရှုကိုစွန့်ခွာခဲ့တယ်ယေရှုရဲ့အခြေအနေတွေရုပ်တရက်ပြောင်းလဲသွားတာကပေတုကိုကြောက်သွားစေတယ်ကြောက်စိတ်ကြောင့်သူဟာယေရှုရဲ့တပည့်မဟုတ်ပါဘူးလို့ငြင်းဆိုခဲ့တာအဲ့ဒီအချိန်မှာသူ့ရဲ့ယုံကြည်ခြင်းကကြောက်ဆောင်လိုခံခတ်နေမဲ့အစားသဲမှုန်တွေလိုဖြစ်သွားတယ်ပေတုဟာသူ့ရဲ့ခံခတ်တဲ့ယုံကြည်ခြင်းကိုပြန်တည်ဆောက်နိုင်ပါမလားသူ့ရဲ့အမားကြောင့်စိတ်ပြက်ပြီးလက်လျှော့အရှုံးပေးလိုက်မလားဒါမှမဟုတ်ယေရှုနောက်ပြန်လိုက်မလားဒီစင်ခေါ်ချက်ကိုပေတရုရင်ဆိုင်ခဲ့ရတယ်။သူအောင်မြင်စွာကြော်လွှားနိုင်ဖို့ယေရှုဘလို့ကူညီပေးခဲ့တယ်လဲ။ယေရှုဟာပေတရုကိုရောတခြားတမန်တော်တွေကိုပါမစွန့်ပစ်ခဲ့ဘူး။ပေတရုအပေါ်စိတ်မရှိတော့တာစိတ်ကုံသွားတာမျိုးမဖြစ်ခဲ့ဘူး။ပေတရုရဲ့အားနည်းချက်ကိုနားလည်ပေးပြီးနောက်ပိုင်းမှာသုံးဝင်လာမဲ့သူ့ရဲ့ခွန်အားတတ္တိကိုမြင်တွေ့ခဲ့တယ်။ယေရှုကမိမိအပေါ်ပေတရုတစ္ဆာဖောက်လိမ့်မယ်လို့ကြိုပြောနေရင်းနဲ့တောင်ဒီလိုပြောခဲ့တယ်။ခင်ဗျားရဲ့ယုံကြည်ခြင်းအားမနည်းသွားအောင်ကျွန်တော်တိုးရှိုးအတနာခံထားတယ်။ခင်ဗျားနောင်တရပြီးပြန်လှည့်လာတာနဲ့ညီအကိုတွေကိုအားပေးထောက်မှာပါ။ယေရှုရှင်ပြန်ထမြောက်ပြီးနောက်မှာပေတရုနဲ့ဂျန်နဲ့တမန်တော်တွေရှိကိုယောင်ထင်ရှားပြပြီးသူတို့ကိုညွှန်ကြားခဲ့အားပေးခဲ့တယ်။မိမိရဲ့တိုးလေးတွေကိုထိန်းချောင်းပေးဖို့အစာကျွေးဖို့ပေတရုကိုတာဝန်ပေးခဲ့တယ်ကျွန်တော်တို့ကဘလို့စိန်ခေါ်ချက်တွေရင်ဆိုင်ရနိုင်တယ်လေဆွေမျိုးတွေအလုပ်ဖော်တွေကျောင်းနေဘက်တွေအိမ်ကြီးချင်းတွေကကျွန်တော်တို့ကိုဘလို့ထင်မလဲဆိုတာကိုစိုးရိမ်ပြီးယုံကြည်ခြင်းအားနည်းသွားနိုင်တယ်အရေးပေါ်ဆေးကုသမှုအမျိုးသားရေးအခမ်းအနားစတဲ့အခြေအနေတစ်ခုခုရုတ်တရက်ပေါ်လာတဲ့အခါအာနာပိုင်တွေရှိမှမထင်မမှတ်ပဲယုံကြည်ခြင်းအားနည်းသွားနိုင်တယ်။ အဲ့ဒီအချိန်မျိုးမှာဆက်သစ္စာရှိပြီးလူကိုကြောက်တဲ့စိတ်မရှိဘို့ယေဟောဝါနဲ့ယေရှုဘလို့ကူညီပေးတယ်လဲယေဟောဝါအပေါ်အကျွမ်းမဲ့ယုံကြည်ကိုးစားသူတွေကိုကိုတော်ကာကွယ်ပေးပြီးဆုချတယ်ကျမ်းစာကိုဖတ်ရှုလေ့လာတွေးတောဆင်ခြင်ခြင်းအားဖြင့်ယေဟောဝါကိုယုံကြည်စိတ်ချနိုင်ကြောင်းကိုတော်ရဲ့မေတ္တာအတိုင်းအဆမဲ့တကိုးနဲ့ရှင်ပြန်ထမြောက်ခြင်းဂတိအပါအဝင်ကိုတော်ဂတိတော်တွေတကယ်ပဲပြည့်စုံလာမယ်ဆိုတဲ့အကြောင်းတွေကိုဖော်ပြတဲ့အဖြစ်ပျက်တွေနဲ့အကျွမ်းတဝင်ဖြစ်လာတယ်။အဲ့ဒီအခါဖျားသခင်ပေါ်ကျွန်တော်တို့ရဲ့ယုံကြည်စိတ်ချမှုပုံမခိုင်မာလာမယ်။ဖျားကိုပို့ချစ်လာမယ်။ကိုတော်မနှစ်သက်တဲ့အရာတွေကိုမလုပ်ဖို့စိတ်ဆန္ဒပို့ပြင်းပြလာမယ်။ဖျားပေါ်ခိုင်မြဲတဲ့မေတ္တာရှိရင်လူတွေကိုကြောက်မှာမဟုတ်ဘူး။ယေဟောဝါကိုကူညီမဆရှင်အဖြစ်အားကိုးပါ။ဖျားသခင်ကိုပဲကြောင်းရွံ့တဲ့သူတွေရရှိမဲ့အရာတွေကိုဘယ်လူသားကမှမပေးနိုင်ပါဘူးဆိုတာအမြဲတတိယပါအသင်းတော်အားလုံးကိုယေရှုဦးစီးနေတယ်ကျွန်တော်တို့ရဲ့လောက်ရက်တွေကိုသူသိမြင်တယ်ခရစ်တော်အကြောင်းတည်ငြိမ်ကောင်းကြီးညာပြီးတွင်တင်ပေးခြင်းအလုပ်ကိုလက်မလျှော့တမ်းတတ်တည်ရှိရှိဆက်လှုပ်ဆောင်နိုင်ဖို့ယေရှုခွန်အားပေးနိုင်တယ်ပေတရုလိုလက်မလျှော့ဘူးဆိုရင်ကျွန်တော်တို့ကိုယေရှုစိတ်ပြတ်မှာမဟုတ်ဘူးမစုံလင်တဲ့တမန်တော်တွေရဲ့ကောင်းကွက်ကိုယေရှုရှာခဲ့တယ်လို့ကျွန်တော်တို့ရဲ့ကောင်းကွက်ကိုရှာတယ်။အသင်းတော်မှာရှိတဲ့ညူကိုတွေကယေဟောဝါအပေါ်ကျွန်တော်တို့တစ္ဆာရှိဖို့စိတ်ပိုင်းဖြတ်ထားတဲ့အတိုင်းလှုပ်ဆောင်နိုင်အောင်ကူညီပေးနိုင်ပါတယ်။တမန်တော်ပေတရုဟာယုံကြည်ခြင်းအားဖြင့်ကြောက်စိတ်ကိုအနိုင်ယူခဲ့သူဖြစ်တယ်။သူ့မှာအားနည်းချက်တွေရှိပေမဲ့သူ့ရဲ့ဖျားသခင်ယေဟောဝါနဲ့သူ့ရဲ့သခင်ယေရှုကသူကိုအေးပါတဲ့နီးနဲ့သုံးပြုခဲ့တယ်ကြီးလေးတဲ့အမားကိုပေတုကျူးလွန်ခဲ့ပေမဲ့အရှုံးပေးတဲ့အထိစိတ်မပြတ်ခဲ့ပါဘူးပေတုရဲ့အကြောင်းကမစုံလင်တဲ့လူတွေကိုဖျားသခင်စွာအားတော်ဘာလှုပ်ဆောင်ပေးနိုင်လဲဆိုတာဖော်ပြတယ်ဘဒုမဆိုယေရှုနောက်လိုက်နေရင်ယေဟောဝါရဲ့အမှုဆောင်နေရင်အမားပြုလုပ်မိတယ်ဆိုရင်စစ်မှန်တဲ့နောင်တယူဖို့ခွင့်လွတ်ခံရဖို့အသက်ကနေပြန်ဆနိုင်ဖို့အခွင့်အရေးအမြဲရှိတယ်ဆိုတာကိုပေတရုရဲ့အတွေ့အကြုံကဖော်ပြတယ်။ယေရှုနောက်ကိုတစ္ဆာရှိရှိလိုက်ဖို့ကြောက်စိတ်တွေကိုအနိုင်ယူဖို့ကြိုးစားအားထုတ်သူအားလုံးအတွက်ပေတရုရဲ့ဘဝဆက်ကြောင်းကသိတ်ကောင်းတဲ့အားပေးမှုပါပဲ။